ဒကန်ဒီနယ်မှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေတကြတဲ့မြတ်ဖြစ်ခဲ့တဲ့ပေါ်ကုလသမဂ္ဂလူခွင့်ရေးကောင်စီကအပြင်းထန်ပြစ်တင်ထုတ်ချလိုက်ပြီးလူခွင့်ရေးထူးကိုယ်စားလှယ်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေရောက်ကိုတောင်းဆိုလိုက်ပါတယ်။မတ်လ23ရက်နေ့ကဂျနီဗာလူခွင့်ရေးကောင်စီမှလုပ်တဲ့38ကြိမ်မြောက်အစည်းအဝေးမှာချမှတ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာစိုးပြတ်ချက်တွေမှာအဲ့လိုထည့်သွင်းဖော်ပြလိုက်တာပါ။
The resolution reiterates also that Myanmar must ensure unhindered cooperation free from intimidation.
ချင်းချောင်းနောက်ဆက်တာတွေလက်တော့ပြရေးယူတာတွေမရှိသေးအထူးဆုံးရန်စစ်ဆေးသူနဲ့အကန့်အသတ်မဲ့ပူးပေါင်းဆောင်ရွက်ရေးတီချောင်းလှုပ်ဆောင်ဖို့မြန်မာအစိုးရကဒီဆုံးဖြတ်ချက်ကထပ်ပြီးတောင်းဆိုထားပါတယ်။အပြည့်အဝတောင်းဆိုမှုရှိစေရေးပထမအဆင့်အနေနဲ့လူ့ခွင့်ရေးချိုးဖောက်ခံရသူတွေကိုထုတ်ဖော်ပြောဆိုခွင့်ပြုရပါမယ်။သူတို့ရဲ့ပြောဆိုချက်တွေကိုစနစ်တကျစုဆောင်ရယူမှတ်တမ်းတင်စုံစမ်းစစ်ဆေးအထောက်အထားပြုစုပြီးစုပေါင်းထားရပါမယ်။ဒါမှသာရာဇဝတ်ကြောင်းဆိုင်ရာနောက်ထပ်လှုပ်ဆောင်မှုတွေအတွက်အခြေခံအကြောင်းအချက်တွေဖြင့်အသုံးပြုနိုင်မှာဖြစ်ပါတယ်လို့ဥရောပသမဂ္ဂ EU ကဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းတဲ့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာဘူဂေးရီးယားနိုင်ငံအမြဲတမ်းကိုယ်စားလှယ်ဖွဲ့ကောင်းဆောင် Miss Diana Costa Dino ဘာကပြောပါပါတယ်။မြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုလာမှာတော့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုအတိအမှတ်ပြုကြိုဆိုကြောင်းဆုံးဖြတ်ချက်မူကြမ်းရဲ့စာပေတစ်ခုမှာဖော်ပြထားတာတွေ့ရပေမဲ့မြန်မာနိုင်ငံရေးကိုလူမျိုးရေးကောင်စီရဲ့လုပ်ပိုင်ခွင့်အဲဒီကနေနိုင်ငံတကာရာဇဝတ်တရားကွန်ရုံး ICC အထိတင်မှုဖော်ပြထားတာဟာမနက်ငယ်ရဲ့အချုပ်ချာအာဏာပိုင်မှုကိုချင်းချောက်ချက်တစ်ခုဖြစ်တာကြောင့်လက်မခံနိုင်တဲ့အကြောင်းဒီကောင်ကြီးဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုလသမဂ္ဂဖွဲ့ကောင်းဆောင်ဦးထင်လင်းကပြောပါတယ
် More importantly Myanmar is against any country specific resolutions against this background Myanmar cannot accept the
ပိုပြီးရေးကြည့်တာကတော့တနိုင်ငံချင်းစီအတွက်ချက်မှတ်တဲ့ဘယ်လိုဆိုမဲ့ချက်မျိုးကိုမဆိုမြန်မာနိုင်ငံကတောင်းကပ်ပါတယ်ဒီနောက်ထပ်အခြေအနေအရဆိုမဲ့ချက်အမှတ် L43 ကိုမြန်မာနိုင်ငံအနေနဲ့လက်မခံနိုင်ပါဘူးဒီဆုံးမချက်မူကြမ်းကိုကျွန်တော်တို့အနေနဲ့အခိုင်အမာပယ်ချပါတယ်လို့ဥထင်လင်းကပြောပါပါတယ်။ဗမာ့ခရန်ကြီးလီကိုမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာထူးဆုံးဆန်းစစ်ဆေးသူအဖြစ်ခန့်ထားတာကိုလည်းနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်။ဆုံးမချက်မူကြမ်းကိုအဖွဲ့ဝင်32နိုင်ငံကထောက်ခံပြီးတရုတ်၊ဖိလစ်ပိုင်၊ကျူဘာ၊ဗင်နီဇွဲလားနဲ့ဘူရူဒီနိုင်ငံတွေကအကောက်အမဲ့ပေးပါတယ်။ဂျပန်၊နီပေါ်နဲ့တောင်အာဖရိကအပါအဝင်10နိုင်ငံကတော့မင်းမပြီးပဲကြားနေကြပါတယ်။